ထိုင်းနိုင်ငံရဲ့ပြည်တွင်းဝယ်ယူစားသွတ်မှုကြာဆင်းလာတာကြောင့်နိုင်ငံရဲ့စီးပွားရေးကိုထိခိုက်မဲ့အခြေအနေမှာရှိနေပါတယ်။ထိုင်းမိသားစုတွေဟာအကျွေးတွေတင်နေပြီးဝင်ငွေကလည်းအကန့်အသတ်နဲ့ရှိနေတာကြောင့်ဝယ်ယူသုံးစွဲမှုကတော့ရှေ့ဆက်ရော့နေအောင်မယ်လို့ကြွမ်းကျင်သူတွေကခန့်မှန်းကြပါတယ်။ထိုင်းစီးပွားရေးအလားအလာတွေကိုတော့မတ်တင်ကြီးထိုက်ကစူးစီးတင်ပြထားပါတယ်
။ထိုင်းမိသားစုတွေမှာအကျွေးတွေခေါင်းခိုက်လာတာကြောင့်ပြည်တွင်းဝယ်ယူစားသုံးမှုရော့ကျလာပြီး2013ခုနှစ်ဒုတိယလေးလပတ်အတွင်းမှာမမျှော်လင့်ထားတဲ့စီးပွားကြမှုစီကိုဥတီသွားစေခဲ့ပါတယ်။အသုံးစိတ်တွေမြင့်တက်လာတာကိုမထိန်းနိုင်မသိနိုင်ဖြစ်လာတဲ့ထိုင်းမိသားစုတွေပို့ပို့ပြီးများလာနေပါတယ်။အကျွေးတွေဟာဆိုရင်လည်းပြည်ရင်းအသင်းထုတ်လုပ်မှုရဲ့80ရာခိုင်နှုန်းလောက်အထိကိုစံချိန်တင်မြင့်တက်နေတာပါ။2009ခုနှစ်ကနေစာရင်25ရာခိုင်နှုန်းတက်လာတာလည်းဖြစ်ပါတယ်။မိသားစုအကျွေး10ရာခိုင်နှုန်းလောက်ထပ်တိုးလာတာဟာထိုင်းစီးပွားရေးအတွက်သတိပေးချက်တစ်ခုလည်းဖြစ်ပါတယ်။ထိုင်းကုန်သည်ကြီးများအသင်းရဲ့ဒုတိယဥက္ကဋ္ဌပရွန်စစ်ပတ်ချနတာဂူးကတော့ဒီအပေါ်မှာအခုလိုပြောပါတယ
်။ We have a household debt of 80% in average.
ပြည်များအဖြစ်ကတော့မိသားစုရဲ့အကျွေးက80ရာခိုင်နှုန်းလောက်ရှိနေပါတယ်။ဒါကြောင့်လဲအခုဒီမှာဖြစ်နေတာကတော့လူတွေရဲ့ဝင်ငွေကလည်းတက်နေပါတယ်။ဘယ်သူမှလည်းအပြင်ထွက်ဝယ်တာချမ်းသာမရှိကြတော့ဘူးလေ။ဒါကြောင့်မလို့လဲစားသုံးသူတွေရဲ့သုံးစွဲလူစိတ်ကနေနေတယ်လို့အကြံပြန်ပြောလို့ရပါတယ်
။ပြီးခဲ့တဲ့နှစ်တုန်းကတော့ထိုင်းနိုင်ငံရဲ့စီးပွားရေးကအားကောင်းခဲ့ပြီး 6.5 ရာခိုင်နှုန်းလောက်အထိတိုးတက်ခဲ့တာဖြစ်ပြီးတော့ဒေသရင်းနိုင်ငံတွေရဲ့စီးပွားရေးထက်ကျော်လွန်ခဲ့ပါတယ်။အခုနှစ်2013ပထမလေးလပတ်မှာတော့ပြည်ရင်းသတင်းထုတ်လွှင့်မှုဓာတ်မိုးရဲ့ 1.9 ရာခိုင်နှုန်းချခဲ့ပြီးဒုတိယလေးလပတ်မှာတော့ 3.3 ရာခိုင်နှုန်းချခဲ့ပါတယ်။လောလောဆယ်မှာတော့ထိုင်းဆွေရက2013ခုနှစ်အတွင်းပြည်တွင်းသတင်းထုတ်လွှင့်မှုတန်မိုးဟာ 4.1 ရာခိုင်နှုန်းအထိကျသွားမယ်လို့ခန့်မှန်းထားပါတယ်။ဒီလိုစီးပွားကျလာမှုဟာဘာကြောင့်လဲဆိုတာနဲ့ပတ်သက်ပြီးကျွမ်းကျင်သူတွေကလူကြိုက်များအောင်လုပ်နေတဲ့မူဝါဒတွေကိုထောက်ပြကြပါတယ်။ဒီလိုထောက်ပြတာတွေထဲကတစ်ခုကတော့ပထမဆုံးကားဝယ်သူတွေကိုအစိုးရကမလုံပေးထားတဲ့အစီအစဉ်မှာပြည်ရင်းဝယ်ယူသုံးဆွဲမှုကိုမြင့်တင်ဖို့ပထမဆုံးကားဝယ်ယူသူတွေကိုအစိုးရကအခွန်ပမာဏကြီးကြီးပြန်အမ်းပေးဖို့ရည်ရွယ်လှုပ်ဆောင်ခဲ့တာဖြစ်ပါတယ်။ဒါ့ပြင်မဲ့လည်းဒီအစီအစဉ်နဲ့ကားဝယ်ချသူ 1.2 တန်းလောက်ထဲက၄ပုံတစ်ပုံဟာအကျွေးပြန်မဆက်ကြပါဘူး။ဒီလိုနီးနဲ့ကားဝယ်ချသူတွေဟာအခုတော့အကျွေးပြီးကုန်ကြပါတယ်။အသက်26နှစ်အရွယ်ဆောက်လုပ်ရေးကုမ္ပဏီလုပ်သားဆူရာပုံညက်တလဝင်ငွေကထိုင်းဘတ် 16,000 အမေရိကန်ဒေါ်လာ900လောက်ရပါတယ်။ဒီတဲကဘတ် 1,000 ကိုတော့အစိုးရရဲ့အခွန်သက်သာခွင့်အစီအစဉ်နဲ့ကဝယ်ထားတဲ့အကျွေးကိုစက်ရပါတယ်။ဂျန်နဲ့ဘတ် 3,000 ကိုငှားရမ်းကပေးပါတယ်။ဆူရာပုံအတွက်တော့လက်ထက်လာစာဂျန်နဲ့ဆိုယုံလေးပဲရှိပြီးလောက်ငအောင်ချွေတာသုံးဆွဲရပါတယ်။
ก็เวลาจะใช้จ่ายก็เหมือนว่าต้องแพลนต้องวางแผนมากขึ้น
อาจารย์อ้งซี้ฤอาลงเตกโกกิ้วสั่นยาบาเลยมาเป้ไม่ผิดไปยามแห่หาฤโกอู้ซาไปบีไปยาบาเลยไม่รู้อัดเตอ้งซี้ฤโกแลช่องอาบาเลย
စီးရင်စရာတွေအရတော့လူတူဦးချင်းဝယ်လို့အားကဒီနှစ်ဒုတိယလေးလပတ်ထဲမှာ 1.9 ရာခိုင်နှုန်းချသွားပါတယ်။ထိုင်းဆွေရကနိုင်ငံရဲ့73စီနဲ့လျှက်စစ်အဖိုးအခကိုလည်းစက်တင်ဘာလထဲမှာတိုးလိုက်ပြန်ပါတယ်ဒါကြောင့်မို့လို့နိုင်ငံတွင်းကအခြေခံဈေးနှုန်းတွေတက်သွားပြီးလူတို့အနေနဲ့ငွေသုံးဖို့အတော်လေးချင့်ချင့်ချင်းချင်းဖြစ်လာလိမ့်မယ်လို့ကျွမ်းကျင်သူတွေကခန့်မှန်းနေကြပါတယ်။ဒီအဖြစ်အပျက်တွေကြောင့်ပဲပြည်ရင်းဈေးကွက်ကတော့ဆက်ပြီးထိုက်မိုက်နေဦးမှာလည်းဖြစ်ပါတယ်ရှင်။